ဒီနေ့တရားလေးလည်းဒီစမှာတော့တနစ်ကြီးစွာဖြစ်တဲ့ရခိုင်ပြည်နယ်ရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာသာဆွေးရအုပ်စုရဲ့တက္ကသိုလ်ရောက်နောက်ဆက်တွဲလူမျိုးတပ်ဖွဲ့ဝင်တွေဆစ်စင်ရေးနဲ့သူပြဿနာတွေပေါ်ခဲ့တာအခုဆိုတနစ်ကြီးစွာပါပြီလူမျိုးရင်းနဲ့တင်ငင်ရေးပါဝင်ရခိုင်ပြည်နယ်ရေးပြည်ရှင်းမှုမြန်မာဆွေးရဲ့ကျိုးပမ်းမှုရာတနစ်အတွင်းမှာဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲဘာတွေကျန်နေသေးလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာပါပြည်နယ်ဆွေးနွေးကြမယ်ပုဂ္ဂိုလ်တို့လည်းလေလံပေါ်မှာရောက်နေပါပြီ။တူကတော့ရခိုင်တန်းတန်းလွတ်တော်ကိုယ်စားဖြစ်တဲ့ဦးပေသမ်းမှာနောက်တူကတော့ဒင်းစာဆရာဦးစီစီအောင်မြင့်မှာဦးစီစီအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရလို့ကိုယ်ရင်တောက်တရင်ယူနေတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီနေ့အတွက်လက်ရှိချင်းနဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တို့ရဲ့ရေဝီယာတုံးတက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဆရာဦးပေသမ်းအရင်တုံးတက်ပေးပါခင်ဗျာ။ဒီပြည်နယ်ဒီနေ့ဆိုရင်ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဘလောက်ဒီခီးပေါက်တယ်လို့ပြောနိုင်မလဲ။လုံခြုံရေးဒေသဖွံ့ဖြိုးရေးဘလောက်ဒီတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
။ကျွန်တော်ပထမဆုံးပြောချင်တာကနော်ကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းသားတွေရောနောက်ပြီးတော့အစိုးရရောတပ်မတော်ရောအစီအစီအများကြီးကတော့ဒီတင်ဒီပြတ်လာပေါ်မှာကျွန်တော်လူပမာဒီအမြင်ပေါ့နော်အဲ့ဒါကကျွန်တော်ကိုအရေးကြီးပါတယ်အဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုဝင်လာတယ်အိုင်ဒီကျားနဲ့ဝင်လာတယ်အဲ့လိုဟိုစက်ဖက်နိုင်ငံကဒီလိုမျိုးတွေလို့မျိုးတွေရဲ့လို့ပဲကျွန်တော်တို့ဒီနိုင်ငံအများကြီးကအဲ့လိုယူဆထားကြပါတယ်ပြီးတော့ဒီပေါ်မှာကျွန်တော်နောက်ပိုင်းမှာဒီလေးချက်မကြီးကလည်းပဲအချမ်းပဲတိတိမှုတွေတိုင်းလာပြီးအသက်ဆန်ရတယ်။နောက်ပိုင်းမှာလည်းဒီအာဆာဆိုပြီးတော့အချမ်းပဲဆဲကြီးတွေနဲ့တိုက်ခိုက်ကြတယ်။အဲ့တော့မှာတတို့ကိုဟိုတော့ဒီဒီဒီဒီပေါ်မှာဒီခံစားချက်တွေရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီအဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာဒီတိုင်းသားတွေရောဒီရေရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့အဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကူဂျာမလှုပ်ဆောင်ရတာဟာတော်တော်ကိုခီးမတင်ပဲဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာ။ကော်ဖီအနာကော်မရှင်အစီအစဉ်ခံစားဖို့လုပ်မဲ့ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။အဲနောက်ရတစ်ခါတည်းပြန်လာမဲ့ဒီရဲ့လက်ခံဖို့အစီအစဉ်တွေလုပ်တာရှိတယ်။ပြီးတော့ပြည်ရင်းပြည်ကော်မရှင်တွေကိုဖွဲ့စည်းရတာရှိတယ်။နောက်လည်းဒီငလာဒီရှိနိုင်ငံအပါအဝင်ရဲ့ ACIGN ဒီဒီနဲ့တဖို့တင်ရှိတဲ့ရှုပ်ရှင်ခဲ့တာရှိတယ်။အဲနိုင်ငံကမှာလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးသိတဲ့ကကျင်းရခဲ့တော့ဒါမဲ့တစ်ခါကပုံကိုယ်တွေရဲ့လူဝင်ဆန္ဒနဲ့ကျွန်တော်တို့ပြေးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်ပြီးတော့အဲ့ဒီပုံကိုယ်တွေကလည်းဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါလေအပိအပိုင်တို့ dictionary ကိုတောင်းနေတဲ့အခါမှာဒါကနိုင်ငံတော်အစိုးရအနေနဲ့လုပ်ပြင်းနဲ့အဲ့ဒီရှားမှာရှားလည်လည်ပြီးတော့ခီးမတင်ဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့တုံ့ပြန်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ဆရာဦးပေသမ်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောထားလေးကြားချင်ပါတယ်။ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုကြိုးပမ်းမှုတွေကဘယ်လောက်ဒီခီးပေါက်ခဲ့လဲတုံ့ပြန်နိုင်မလဲခင်ဗျာ
။အဲအစိုးရဘက်ကကြိုးပမ်းတာတွေရောတပ်မတော်ဘက်ကကြိုးပမ်းတာတွေရောကျွန်တော်တို့ကအများကြီးမြင်ရတယ်။အများကြီးမြင်ရတယ်ဆိုတော့ဥစားကပြဿနာကဖြစ်ပြီးသွားပြီ။ဖြစ်ပြီးသွားပြီးလည်းနောက်ပါဆိုရင်ဒီပြဿနာကိုဖြည့်ရှင်းဖို့အတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်။အဲပြီးတော့မှနောက်ပြန်လေဒီထောင်ကြီးပေါ့နော်ဒီခိုင်ကြီးနဲ့ပြန်လေဒီထောင်ကြီးဆိုတဲ့ကော်မရှင်လေးဖွဲ့တယ်အဲဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့စရာကိုတင်ဖွဲ့တယ်အဲဒီအကြံပေးတဲ့ဟာအောက်ထဲပေါ်မဲ့ဒီ UHRD ကိုပါပြီးအဲ့ဒါကိုလည်းဖွဲ့တယ်အဲဒီ HRD ရဲ့လုပ်ငန်းတွေကိုအကြံပေးတဲ့အဖွဲ့စရာကိုလည်းဖွဲ့တယ်အတော်များများဖွဲ့ပြီးတော့ဟိုလုပ်ခဲ့တာပဲကြဒါပေမဲ့ကျွန်တော်တို့ကြည့်တဲ့အခါကျတော့ပထမတစ်ချက်ကဘာလဲဆိုတော့တစ်ခါကိုဖြည့်ပြီးသွားတယ်ဆိုတော့အဲကုလားတော်လိုအစိုးရရဲ့တရားဝင်ကျွန်တော်မြန်မာနိုင်ငံအစိုးရရဲ့တရားဝင်ပြောပြတဲ့အရာစီဒီနေ့ကဒါသေးကျုံတောင်းကျော်ပေါ့ဟိုတစ်ခါကနိုင်ငံတကာပြောတာတော့6သိန်းကျော်လို့ပြောတာပေါ့နော်အဲ့ဒီရေထွက်ကြီးကိုသက်နိုင်ငံသဘောတူညီချက်နဲ့ပြန်လာမယ်ဆိုတော့လုပ်ငန်းရှင်ကိုပြန်မဆနိုင်ဘူးအဲ့တော့လုပ်ငန်းရှင်မှလည်းဟိုအောင်မြင်မှုမရသေးဘူးနောက်ဒုတိယတစ်ခုကဆိုရင်နိုင်ငံတကာဖိအားတွေနိုင်ငံတကာဖိအားတွေဆိုတော့ဥစားလေဒါတိတိရှိထားလို့ရတဲ့ကိစ္စမဟုတ်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေဘာတွေအကုန်လုံးကိုလာပြီးတော့ဖိခိုက်နေတယ်ဆိုတော့ဒီအရေးပြေရောရေးကိစ္စကိုလုပ်နေကြတယ်လေဟိုကျိုးရတာတော့မှလည်းအများကြီးကျိုးရနေတယ်အခုဆိုရင်အဲဒါစုံလွတ်လပ်တဲ့လူပွေရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှအလုပ်တာတွေရှိတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့တကယ်တော့ဖိအားတွေရောကျသွားတာမသိရတာကြတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူးနောက်ဒီဘက်ကိုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ကရေးအတွက်ဆိုရင်ဒီဘက်မှာကြာရင်နေတဲ့ဒါမိုးဆွေအတိုင်းဝိုင်းတွေရှိတယ်ပြီးတော့မှနောက်ငွေမှုရေးနေဆိုင်တဲ့တော့တိုင်းသား
ဒီခိုင်ပါဝင်တိုင်းသားတွေရှိတယ်အဒီမှာဒေသတွေကလူတွေရဲ့ဟိုစာဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါလေအကုန်လုံးကလည်းဟိုအဆင်မပြေသေးဘူးဥပမာမွတ်စလင်ဆိုတော့ပူဆိုးတာပေါ့အဲ့ဒီရခိုင်မြောက်ပိုင်းဒေသမှာဆိုရင်ကလုံရေးပြဿနာဒီတော့မလို့သူတို့အတားအဆီးတွေလုပ်ထားတာလေသူတို့ကိုယ်တိုင်စီးပွားရေးတွေပါလေလူငန်းတွေမလုပ်နိုင်တာလေအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုဒီခုံရတာလည်းဒီနေ့ချေကြည့်ပဲဒီပြင်ကိုအဲ့ဒီမောင်တော်ခင်ကလည်းမဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဟိုဘာလဲမြေနယ်ကြီးကမဆင်နေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါနိုင်ငံသားကိုဆက်ဖို့ဆိုပြီးတော့မှခုံးဝင်လို့ဆိုပြီးတော့မှဖမ်းပြီးတဲ့ပြတင်းတွေကလည်းကျွန်တော်တို့ဗမေးတိုင်းလူတို့ပြတင်းတွေမှာကျွန်တော်တို့ကတွေ့ရရတယ်ဆိုတော့အဲ့ဒီကနေဖတ်ပြနေရတဲ့ရှင်တွေပေါ့နော်ဟိုနေရေးဆိုင်စားရေးတောက်ရေးအချိန်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတမိကျော်ကာလကြီးမှာကျွန်တော်တို့အတိမတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးကျယ်ကြိုးစားနေပါတယ်တပ်မတော်ဘက်ကလည်းကြိုးစားနေတာကျွန်တော်ကြည့်ပါတယ်ဒါပေမဲ့လုံချင်းလုံချိုက်တဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုပါတယ
်ဟုတ်ကဲ့ဆရာဦးစိုးအောင်မြင်ကျေးဇူးပါဆိုတော့ဆရာဦးပြန်တော့တစ်ခုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပြဿနာကဒီဟိုကြီးမားကျယ်ပြန်လွန်းလာလာအခုလိုပေါ်လေဟိုတိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားကျယ်ပြန်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကံပြောင်းဆောင်ရွက်တဲ့နေရာမှာအားနည်းချက်တွေရှိလို့လားဆရာဦးပြန်တဲ့အမြင်ဘယ်လိုရှိတာခင်ဗျအ
ဲကံပြောင်းဖြစ်ရှိမှုဆိုတာကတော့ဟိုဒီပြဿနာကဆွလာတာလည်းကြာပြီအဲ့ရဟိုဆွရချက်ချက်ပေါ့နော်ကံပြောင်းဖြစ်ရှိမှုလည်းအာမေခဲ့တယ်အဲ့အဲ့ကျမကိုဒီအဒီပြားတွေနဲ့ဒီခိုးဝင်လာတာဒီလူကိုဒီမှတ်ပုံတွေလုတ်ပြီးပြီးတော့အခွင့်အရေးပေးတာဒီနိုင်ငံရေးတရားတွေအများကြီးလဲအဲ့အဲ့ဒီလူကိုတချိန်ကလည်းအခွင့်အရေးပေးကြတာလည်းရှိတယ်။အဲ့အဲ့ဒီကြားထဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့ဟာတို့လည်းလောက်ဆောင်နိုင်တာမရှိဘူး။ဒီလိုချင်းချင်းဟိုဒီအလေးအထနဲ့အဲဒေသဆောင်နေတဲ့စိတ်ညီမျိုးရှိဘူး။အဲ့ဒီလုံလောက်နေတာဒီမှာကြာကြီးတစ်ခါကြီးနေမှာအဲ့ဒီကြက်မာတွေကတရှိနေကြတာပါ။ဒါဒီနေ့အစိုးရကဒါကိုဒီအကျံဖဲမှုဖြစ်လာတဲ့အခါမှာအာမူလကလည်းအချင်းအချင်းလည်းမရှိမူလကအချင်းတွေကိုလည်းတိပိုင်းနိုင်နိုင်နဲ့ဒီလိုရှင်တို့လည်းနားလို့ရှင်မရှိအဲနောက်ပြီးတော့ဒီကဆောင်တွေရဲ့သဘောထားဆန္ဒတွေလည်းနားထောင်တာမရှိရဘူးတာမရှိအဲ့လိုမျိုးနော်ကျွန်တော်တို့ကဖြည့်ဖြည့်ကျူးလာနေတဲ့အခါမှာဒီကိစ္စကအပြည့်ပြတ်နိုင်အောင်ဖြစ်နေပါတယ်။ဒီလိုအနေနဲ့အဲတကယ်ကကျူးစားရှင်တွေလက်တွေ့မှာဒီဒေတာရဲ့အရှင်ဒီဒီနဲ့တောက်ခံတမိုင်းကြောင်းကြီးကအားသာပြအလွန်ပြားချုပ်ပြီးတော့ကျွန်တော်တို့ဖြူရှင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်။အဲတော့အတိတ်ကဒီလိုအနေနဲ့အဲ့ဒီဒေတာကိုတရားဥပဒေစိုးမိုးရေးရဲ့ဒီလိုမျိုးကိုတော့ကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ရေးရှိမယ်ဒီနေ့မျိုးအဆောင်မှဝင်လာတဲ့ရေးရှိမယ်အဲ့ဒီကိုနိုင်ငံသားဆွဲကြဖို့အတွက်လုံလန်းစီကိုလည်းအဲဒါလွတ်ဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ကြာဥမာဆိုတော့မျိုးဒီနိုင်ငံသားစီးရင်တော့မကောက်လို့မရဘူးတကောင်းစီးတော့မအောက်မခံဘူးအဲဒီကပင်ကြီးဒီဆွေးရနာမည်နဲ့ကောက်ရင်မကောက်မခံဘူးဆိုတော့အဲ့တော့ချီကံကောကလုပ်ပြီးတော့ဆလာဒီဒီတွေကဒီနိုင်ငံနဲ့တွားနေတဲ့လုံလန်းစီတွေဟိုတစ်ချက်တည်းလုပ်နေတဲ့အခါမှာချီကိုဘယ်လိုမှမလျှောက်တော့ပဲဖြစ်နေတယ်ပေါ့အမှန်ကတော့ကနိုင်ငံသား project နော်ဆိုဒီ MDC ကတည်းကနဲ့အဲ့ဒါကိုလက်ခံပြီးတော့ဖြစ်နေတဲ့ခုနိုင်ငံသားဥပဒေနဲ့ဆွေးနွေးမယ်ရတဲ့လူတွေကိုနိုင်ငံသားချင်းနိုင်ငံသားအခွင့်အရေးပေးမယ်အဲ့တော့နိုင်ငံမျိုးတော့ခုပြင်းနေတတ်ပြင်းပေါ်ရအဲ့လိုလုံနိုင်ရင်ဒါဒါဟိုအကောင့်တွေဖော်နိုင်လို့ဆိုရင်ဒီတက်မှာအဲတိတ်ပြီးတော့ဟိုဒီအဆက်အသွယ်မရှိပါဘူးအဲ့လိုလုံငန်းမျိုးကန်ဆယ်လို့မရအောင်ဖြစ်နော်နိုင်ငံတော်ဖိအားတွေတောင်းနေဒီလိုကတောင်းဆိုချက်တွေကဒီနေ့ပဲကျွန်တော်မျိုးရပါနိုင်ငံသားပြရမယ်အဲ့ဒါကျွန်တော်တို့ဟိုဒီဒေတာကိုပြန်ချုပ်ပြရမယ်ဆိုတာအဲ့ဒါနေရာပြရမယ်ဆိုတာကနိုင်ငံတော်ဆက်ပြင်းပေါ်ရတချို့ချင်းတွားရမယ်ကိစ္စတွေကိုနော်အခါတော့ဖိအားပေးပြီးတော့အတောင်းဆိုတဲ့အခါမှာဒီဆွေရလဲဘလို့မှခုနကပြောတယ်လို့နိုင်ငံသားပြရမယ်ပြင်းရဲ့လူဆန္ဒကြားမှာဘလို့မှမလို့ပါပေးမယ်နော်ကြားညာနေတဲ့တော်မျိုးဟိုဖြစ်နေတယ်ပြင်းတယ်ဒါကတော့ကျွန်တော်တက်ပြတ်တာတိုင်တယ်ရမယ်အဲဒီလိုဖြစ်စီကဖြစ်မှာလို့ပဲကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုတက်ပြတ်တာလုပ်မယ်ဆိုရင်တော့ကျွန်တော်ဒီစိတ်ကြဟာဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံသားရဲ့အလေးဆန္ဒအတိုင်းကကျွန်တော်တို့မြေဆန်းဆန်းပြီးပြီးတော့မိရင်စနိုင်လို့ဆိုရင်တော့ဒီတက်မှာဘယ်တော့မှပြည်နေမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
โอเคเสียอู้สิบอมเนี่ยตบอดาออกเนี่ยอกูเจออกูโซอ่ะพอเลยโหพิเศษยังแล้วที่ตู้เต็มหมดเลยเราไม่มีอะไรอปายเนี่ยปัตตนาคุณไหนก็จีมาเฉยแค่หลุล่ะดาวหมดที่โหไก่เนี่ยตวยในญาติมาอาเนี่ยเฉยๆชื่อนี่หลุล่ะเสีย
คุณน่ะตูจีนไปล่ะแกอย่าสิปัตตนาก็เลยหุบไปแล้วสมัยเนี่ยฉีแล้วลาเลยปัตตนาผิดเลยคือว่าหมั่นเนี่ยแต่แม้ปัตตนาโหไก่เฉยๆชื่อได้สิมาโหนายอโซยาบ่เนาะญาติมานายอโซยาผิดๆเป็นนายอโซยาผิดๆဘာဖြစ်နေကြလဲဒီဥစ္စာကိုဘယ်လိုမျိုးရနေဆက်ပြီးတော့ခိုင်ကျော်ဖြစ်နေလဲဆိုတော့ဟိုပန်တန်နဲ့ဟို policy နဲ့ဒီခိုင်ကျော်လို့လုပ်ရဲအဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာ ရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲဒီမှာရှိနေတဲ့မော်စတရီနဲ့တပ်တွေရဲ့အခုဆိုကျွန်တော်တို့ကဟိုဘလုခလည်းတပ်တွေဆက်ကြရတယ်အခြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ကဒီမှာမောင်းထုတ်ချင်တဲ့သူတွေကိုမောင်းထုတ်လို့မရဘူးဒီဥစ္စာကြီးကဒီလိုပဲအခုချိန်အစိုးရကိုယ်တိုင်လည်းဒါပြောရပြီးတပ်မတော်ကလည်းဒါလိုကောက်ွက်တာမရှိဘူးဒီလိုကြီးကျွန်တော်တို့ကဖတ်ပြီးသားတွေကိုပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါတော့အကုန်လုံးလက်ခံထားပြီးတာဖြစ်နေပြီနိုင်ငံတကာလည်းဒီလိုပဲသဘောထားတယ်အမကြီးလည်းသဘောထားတယ်ကျွန်တော်ကြီးကအစိုးရကိုယ်၌ကရောကျွန်တော်ကလို့တပ်မတော်ကိုယ်၌ကဒီသဘောထားတယ်အတိတ်တွေကပါလဲဆိုတော့ဒါကအရေးအကြီးတဲ့အတိတ်တွေပါဒီလိုဒီနိုင်ငံတွေကနေမောင်းထုတ်ချင်တယ်မောင်းထုတ်ချင်လို့မရဘူးသူတို့ရဒီနိုင်ငံတွေမှာနေရတူပဲကျန်တဲ့ကျွန်တော်ကလို့ပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကတော့ကျွန်တော်တို့ကိုယ့်အကူတိုင်တွေရမယ်ကိစ္စကိုယ်တိုင်ကြီးရဲ့ဥပဒေတွေနဲ့တိုင်တွေရမယ်ကိစ္စအဲ့တော့အဲ့ဒီအကြောင်းစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့သူတို့ဒီနိုင်ငံထဲမှာနေတဲ့လူတွေတော့အတိမတ်ပြလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ဒီခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲသူတို့နေဆိုဒီဘွားကိုအဲ့ဒီမှာနေနေရတာအခုတော့ကျွန်တော်တို့ဒီမှာနိုင်ငံသားတွေဆိုလည်းဒီတိုင်းပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုဆင်းရဲမွေးကြေးတရားတွေနဲ့ပြီးတော့မှအလိုဆိုးရတဲ့ပတ်ဝန်းကျင်ကြီးနဲ့အဲ့ဒီလူတွေကဖြစ်နေဆိုရင်အထူးသဖြင့်ဒီခိုင်တိုင်းသားတွေဆိုလုံးဝကိုကောင်းတဲ့ပတ်ဝန်းကျင်ဖြစ်လာမှာမဟုတ်ဘူးအခုကြတဲ့ခုဒီမှာနိုင်ငံအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူးအဲ့ဒီလိုသဘောထားကျဲပြီးတော့ကက္ကနာတွေကိုအသိဉာဏ်အသိဉာဏ်ဖြည့်ရှင်းနိုင်တယ်ဆိုရင်ဒီနယ်နဲ့လမ်းကြောင်းကိုရောက်မယ်အလုံးစုံတဲ့ကက္ကနာတွေအခုတည်းကဒီမှာသွားတဲ့ကက္ကနာအရင်းကနေမှအဲလူတွေကဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူးဒီလူတွေကိုကိုယ်တော်ကပြောသလိုပေါ့ဒီနယ်ရာထဲမှာရှိတဲ့လူတွေဘောက်ထုံးလို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစ္စာပေါ့နော်ခံယူထားဖို့မရဘူးအဲ့ဒီအားနဲ့လည်းကက္ကနာကကြီးထွားလာတော့ကက္ကနာကိုကန့်တယ်လို့ဆိုရင်လည်းဘုရားတော်ကအစိုးရအဖြစ်ကျွန်တော်တို့တိုင်းသားတွေဖြစ်စီတပ်မတော်ဖြစ်စီအကုန်လုံးကကျွန်တော်တို့ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့ကိုကောင်းတဲ့ပတ်ဝန်းကျင်လေးခံပြီးပြရမယ်ဆိုတဲ့ဥစ္စာနဲ့အစပြုလိုက်တယ်ဆိုရင်အဲဒါအစီအစဉ်နဲ့လမ်းကြောင်းကိုရောက်သွားမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးစီတော်မြင့်ကျင်းစွန်းရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်။အရင်ဆုံးကတော့ကိုအောင်ဆွေးနွေးဖြစ်ပါတယ်မြန်မာနိုင်ငံကပါ။ကိုအောင်ဆွေးနွေးရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောက်စီမံမှာအခုကကျွန်တော်နေနေရတော့ဒီကိုဘကသမားနေနေရနော်ကိုဘကမမဦးဆိုတာကဒီအာသာဖွဲ့ရနေပြီးတော့တိုက်လို့ဟိုကိုပြာနေရင်ပြည်ညာတန်းထွက်ပြီးတိုက်လို့ဒီဥစ္စာဆက်တာကိုဘကမမဘူးမမတဲ့နေရာမှာသူကပါတယ်လေဆိုတာကြတော့ဟိုတိုက်ထုတ်တဲ့နေရာမှာအတိဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဒီတစ်ပြေအောင်လို့ဆိုတော့မှာကြတော့ဝန်ဆန်တဲ့နေရာဝန်ဆန်တာလေအင်းတင်းအာဘိကကြတော့ဝန်ဆန်တာလေထိုးတဲ့လူတော့ပြပြတဲ့လူပြေးတာလေဒါကြောင့်ဝန်ဆန်တာကအတိတုံးအောင်ဝန်မဆန်လို့ဒီပြဿနာတွေကဆက်တက်နေတာလို့ကျွန်တော်မြင်နေကြကိုယ်ကမှန်တယ်ဆိုလို့ရှိရင်အမှန်တရားကိုနိုင်အောင်မလုပ်နိုင်တဲ့အေဟိုရည်ချင်းမရှိလို့လို့ကျွန်တော်မြင်နေ
ဟုတ်ကဲ့ဒ
ါနဲ့ပတ်သက်လို့ဒီအင်းတင်းရောအကိစ္စကိုကြဝန်ဆန်နေတဲ့နေ့ဟာကြတော့โอ้วงมกันหมู่ดูแล้วองค์ตาก็ตะปัดที่ญาอเมียนเนี่ยญาเนี่ยอเมียนเนี่ยที่แต่ก็จ้ะတော့เอาลุกขึ้นมาเลยที่ล่ะเว้ยตูรู้ว่าฉันเนี่ยองค์ตาไม่ลุกอยู่ในปုံจันทร์นี้นี่ไงซะตูรู้ว่
าฉันเนี่ยองค์ตาตูรู้ว่าโกอองซวยในสนุจินาတော့อธิการတော့ที่ตัวก็ต้องเปลี่ยนในเนี่ยมาปွင့်ลิ้นญินตาหมู่นี่อาเนี่ยด้วยโหโกโกบักก็มั่นใจชื่อเห็นออกมาเว้ยโหมั่นในใต้ไม่ပြောနိုင်เนี่ยအားနဲ့ချက်တွေရှိရဆိုတော့ထောက်ပြခြင်းတယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာဆိုတော့နောက်တူဖြစ်တဲ့ဒီကိုမင်းထိုက်ကိုလည်းအလှည့်ပေးခြင်းပါတယ်ထိုင်းနိုင်ငံကကိုမင်းထိုက်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဟိုအချိန်မှရှိတာရဲ့ဆွေးနွေးသွားတဲ့ဦးလေးအားလုံးလည်းဟိုစကားတွေလည်းကျွန်တော်လည်းနားထောင်လိုက်ပါပြီဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံဆိုတဲ့နိုင်ငံမိသားစုတစ်ခုလို့ကျွန်တော်တို့ကသဘောထားမိပါတယ်ခင်ဗျာအမိသားစုတစ်ခုလို့သဘောထားတဲ့အခါမှာဒီပင်ကလေးဆိုတာလားအဲဒါမှမဟုတ်ရိုမင်ယာလားအဲ့ဒါကြီးကျွန်တော်တိတ်စိတ်ဝင်စားပါဘူးခင်ဗျအဲတကယ်စိတ်ဝင်စားတာဒီလူတွေဟာမြန်မာနိုင်ငံမှာလာနေကြတယ်ဒါမြန်မာပြည်သားသူတို့ဖြစ်နေဆိုလို့ရှိရင်အဲ့ဒီတစ်ခါမှဖြစ်သွားခဲ့တဲ့ဒီပြဿနာရဲ့အရင်းခံတွေသိခဲ့တာလေးပေါ့နော်သူတို့တွေကပူပေါင်းပြီးတော့ပါဝင်ခဲ့သလားဒါမှမဟုတ်ဖော်ထုတ်ခဲ့သလားပေါ့အဲအဲ့ဒါလို့လည်းမရှိဘူးဒါပေမဲ့ဟိုဒီတစ်ခါမှဖြစ်ခဲ့တဲ့ပြဿနာကြောင့်မြန်မာနိုင်ငံသားကြီးဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟုတ်အကြောင်းတစ်ခုကတော့လို့ဖြစ်ရတဲ့အချိန်အခါကာလကြတော့သူကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတော့လက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုကဒီအရာကဘယ်ရလာလဲဆိုတာနေမြေကန်ဒေတာ အနည်းအနည်းနာမှာအနိပါဝင်ကျင်ဆုံးရှိဆုံးလူတွေဟာအနည်းဆုံးတော့သိရမှာပါခင်ဗျာနည်းနည်းလေးဆိုရင်သိရမယ်အကြောင်းတစ်ခုခုတော့သိရလိမ့်မယ်ဒီအာသာရဘလို့ဖြစ်ပါလဲဆိုတူပေါင်းပြီးတော့ဘာမှမရှိပဲနဲ့မရှိပါပဲလေတဲ့ဆွတ်တော့သွားတယ်ဒါနဲ့အခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ့ LDP အစိုးရရောကိုစစ်တပ်တွေရောအားလုံးပေါ့အဲမြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုရင်အချိန်ကျတော့လေဟိုသူကဟိုလိုချင်တာတွေများလာတယ်မိမြန်မာနိုင်ငံဓာတ်တွေဆိုလို့ရှိရင်မိမိဒီရှိမှရှိတဲ့အနေဝင်ရောက်ပြီးဆွေးနွေးကြရမယ်ပူးပေါင်းကြရမယ်ပေါ့လေဒါမဲ့ဒီလိုတော့လေရှိတော့လေရှိတာပေါ့လေဒီတစ်ခါကလည်းပြောတာလေးတော့တခုခုတော့ရှိတယ်
ဟုတ်ကဲ့ကိုမင်းထိုင်ဟိုနည်းနည်းလိုရင်းတို့ရှင်ဟိုရအောင်ပြောပါကျွန်တော် channel လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲအဲ့ဒါအတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်ထက်အနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုခေါင်းစဉ်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်းလုံရင်းနဲ့ဟိုမိသားစုတစ်ခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတန်းအနေဂျားလေးကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အချိန်ပြောင်းလို့ရမယ်ဒီဒီတွင်းမှာရှိနေတဲ့ပြဿနာကိုလည်းအချိန်ပြောင်းလို့ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန်တား
တော်တော်ကိုခက်ခဲပါလေခင်ဗျာဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန်တားပါဝင်ဆင်းရဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအစ္စလမ်ဖြစ်ပါတယ်ကိုအစ္စလမ်ရေကိုအစ္စလမ်ရဲ့သဘောထားနဲ့လူရင်းတွေ့ရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလည်းကိုအစ္စလမ်လည်းနားထောင်နေရကြားပါပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ကပေါင်းနဲ့ရှိပြီးတော့မြန်မာနိုင်ငံမှာဘောဘပိကေလက်ထက်ကနေစပြီးတော့နေထိုင်ဖြစ်တယ်ကျွန်တော်ရွှေရလူမျိုးတစ်စုပါအမေအဖြစ်ကျွန်တော်ကနိုင်ငံတော်အခါတည်းရေခင်ရပထမဆုံးရ94မှာကျွန်တော်နိုင်ငံတော်အထက်တန်းနဲ့ကျွန်တော်နိုင်ငံတော်အဆိုင်ကြီးနိုင်ငံတော်အဆိုင်ကြီးအပြည့်ဝရရှိဖြစ်သည့်ဒီလူမျိုးတွေပါအဲနောက်ပိုင်းစီစီရလက်ထက်မှာကျွန်တော်တဖြည်းဖြည်းလက်ထွက်လာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်တုခံရတာကျွန်တော်ကဆွမ်းလာတော့ဘင်္ဂါလီမောင်ပါဘူးကျွန်တော်ကဘင်္ဂါလီဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆိုင်တဲ့လူတွေကိုဘင်္ဂါလီပေါ်ဆိုတာကျွန်တော်ဘင်္ဂါလီလူမျိုးလည်းမဟုတ်ဘူးဘင်္ဂါလီလည်းမဟုတ်ကျွန်တော်ဒီရောက်ဖြစ်ပါ။အဲလိုဝန်ကြီးချုပ်ဦးကမြန်မာနိုင်ငံရဲ့တောင်းဆောင်တဖို့ပါ။ဘူချုပ်အောင်ဆန်းနဲ့လူလေးပတ်ပြီးဒီဘူချုပ်အောင်ဆန်းနဲ့မြန်မာနိုင်ငံရဲ့အဲတောင်းဆောင်တဖို့ပါ။အဲ့ဒီဘူချုပ်အောင်ဆန်းလက်ထက်မှာကျွန်တော်တို့ဦးနှုတ်လက်ထက်မှာကျွန်တော်နိုင်ငံသားအဖွဲ့အစည်းအဝေးရရှိခဲ့တဲ့လူမျိုးတွေပါ။မအားတော့ဟိုအကွာအဲပုဂ္ဂါကျက်ရသွားနည်းနည်းမိုင်းရင်းပြီးတော့တစ်ဆက်တည်းမြေကျော်ဟောပြီးတော့ဆက်ဆက်ပြီးတော့ပြတ်တာရှိပါတယ်။ဒါပေမဲ့ကျွန်တော်ကဆွဲလာတာမြန်မာနိုင်ငံကိုဆွဲနေခံတဲ့လူမျိုးရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ကိုအစ္စလာမ်ရေ
ကျွန်တော်ကဆွဲကြည့်မယ်
။ဟုတ်ကဲ့ကိုအစ္စလာမ
်။ဒါတော့မြန်မာအစိုးရကကျွန်တော်ဟုတ်တယ်။မြန်မာအစိုးရကကျွန်တော်ကိုသိနေတဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးကိုအဲတရားပြီးတော့ကျွန်တော်ပြည်ရေးအိတ်ချမှုကိုပဲကျွန်တော်ယူလာတာပါ။ကျွန်တော်ပြည်သားနိုင်ငံအမမဟုတ်ဘူးစိတ်ကပြင်းနေလို့လူလာတာမဟုတ်ဘူးစိတ်ကကျဲပြီးတော့နေတိုင်းတဲ့လူမျိုးလည်းမဟုတ်ပါဘူးကျွန်တော်ကလူမျိုးကောင်းဆုံးနဲ့အတူတကွစင်တဲ့နေတိုင်းတဲ့စိတ်တွေသဘောမှာအပြည့်အဝရှိပါလေ
ဟုတ်ကဲ့ကိုအစ္စလမ်သဘောထားဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်ဟိုနောက်ထပ်တော်တက်ရှင်တူဆက်ဆက်ထားတာဒီလိုင်းပေါ်မှာရှိနေပါတယ်လက်ဆက်လည်းလည်းပြေးကြပါလေကိုရီမွန်ထိုင်းနိုင်ငံမှာကိုရီမွန်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ရီမွန်ပါကျွန်တော်အနေနဲ့ပြောချင်တယ်ကဒီအခုနိုင်ငံတကာလေးလာသူတောင်းတမှုတွေရဲ့ပြောဆိုချက်တွေအခုရခိုင်ယူရပါတီတို့ပြောဆိုချက်တွေကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာဟိုသူအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တဲ့ပူးပေါင်းဆောင်ရွက်ပြီးမှဟိုကာကွယ်တည်တာကိုကာကွယ်ဖို့လိုပါတယ်အစိုးရအနေနဲ့လောက်ဆောင်တော့မပြီးသေးဘူးကာကွယ်နေဆိုရင်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်လေမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်ဥဒါပါပဲဒီလားပါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုကြီးမိုးဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
မျိုးသားပြည်နယ်ညားစီရည်ဒီလိုညဉ့်ညံရည်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးအစရှိတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်လူမျိုးပြဿနာကိုပါရောပြီးဖြေရှင်းနေရတဲ့အတွက်ရှေ့မှာလည်းအကဲစားစိန်ခေါ်မှုတွေအများအပြားနဲ့ရင်ဆိုင်ရနိုင်သေးတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံတကာပြဿနာအသွင်ပုံဖော်နေကြတဲ့ကုလသမဂ္ဂအမေရိကန် EU OIC နဲ့နိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ဆောင်းတဲ့ဆွဆွဲချက်တွေကိုဖြေရှင်းတဲ့နေရာမှာကာကွယ်ရေးနဲ့ပြည်ထောင်ရေးဟာအစိုးရစီမံခန့်ခွဲမှုအောက်မှာမရှိခြင်းဟာအဓိကအားနည်းချက်လို့ယူဆမိပါတယ်နောက်ပြီးပြည်ပသတင်းမီဒီယာတွေရဲ့တစ်ဖက်ဆောင်းတဲ့ရေးသားဖော်ပြချက်တွေကိုအစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကထိထိရောက်ရောက်မတုံ့ပြန်နိုင်တာဟာအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဥပဒေတွေရဲ့အားနည်းချက်လို့ပဲယူဆမိပါတယ်။ ်ဘင်္ဂါလီခြေရွာတွေကိုနယ်မြေရှင်းလင်းလုပ်ခဲ့တဲ့စစ်တပ်ကမီးရှို့ရာတွေရှိနိုင်သလိုအာစာကျမ်းပထမတွေကိုရန်ရည်ရွယ်ချက်ရှိရှိမီးရှို့ရာတွေလည်းရှိနိုင်ပါတယ်။သို့တော်ပြပသတင်းမီဒီယာတွေကတော့အာစာကျမ်းပထမတွေအကြောင်းပြောဆိုကြတာအလွန်နယ်ပြီးစစ်တပ်နယ်မြေရှင်းလင်းအကြောင်းသာဦးစားပေးဖော်ပြနေကြတာဟာပြဿနာဖြေရှင်းတဲ့နေရာမှာအစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုတွေလို့ယူဆမိပါတယ်။အဆိုပိုင်းကတော့အစိုးရကအခက်အခဲတွေကြားကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်နိုင်ငံကအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အဖွဲ့အစည်းတွေဖွဲ့စည်းလိုက်တိုင်းငါတို့တွေးရှိချက်တွေကအမှန်ငါတို့ပြောသလိုလုပ်ဆိုပြီးတစ်ဖက်သက်အော်နေတာဟာပြဿနာဖြေရှင်ရေးပုံမကြန့်ကြသွားနိုင်တယ်လို့ယူဆမိပါတယ်။တခါအစိုးရကတစ်စင်းချင်းပြန်လည်လက်ခံရေးအတွက်လူဦးရေစီးရင်ဘင်္ဂလားဒေ့ရှ်ကိုပေးပို့ထားပေမဲ့သူတို့နိုင်ငံရဲ့အကျိုးမြတ်အတွက်တွက်ချက်ပြီးနှောင်းလေးကြန့်ကြအောင်နိုင်ငံကအတိုင်းဝိုင်းနဲ့ပေါင်းပြီးလှုပ်ရှားခင်းနေတာဟာလက်ခံနိုင်စရာမရှိဘူးလို့ယူဆမိပါတယ်။နောက်ပြီးကုလအပါဝင်နိုင်ငံကအတိုင်းဝိုင်းကတောင်းဆိုနေသလိုဖပြေးသွားတဲ့သူတွေအားလုံးကိုနိုင်ငံအခွင့်အရေးတွေအပြည့်အဝပေးပြီးလက်ခံရမယ်ဆိုတဲ့အချက်ကိုဘယ်အစိုးရဘယ်နိုင်ငံကမှလက်ခံမှာမဟုတ်ပါဘူး။ဒါကအချုပ်ချာအာဏာပိုင်ဆိုးမှုနဲ့သက်ဆိုင်နေလို့ပါပဲ။ရခိုင်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါဝင်နိုင်ငံကအတိုင်းဝိုင်းကဘလို့ပဲအော်အော်အခက်အခဲတွေကြားတဲ့ရင်ဆိုင်ရင်ရခိုင်ရေးဖြစ်ရှင်းနေတဲ့အစိုးရရဲ့တိမ်မွေးတဲ့နိုင်ငံရေးတန်တမာရေးနည်းလမ်းတွေဟာထိရောက်ပြီးတိုးတက်မှုတွေရှိတယ်လို့ပဲပြောလိုက်ရသေးဗျာ။
ဟုတ်ကဲ့ဒါအမေရိကန်ပြောင်းစုကမောင်သတ္တနာပြေးတာပါနောက်စားတော့အတူဟာမစ်ဆိုပြီးတော့ဟိုဆိုပြီးကျွန်တော်တို့ Facebook ကနေပြေးပို့ထားတာပါမဆုံမုံပဲဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်ရိုဟင်ဂျာလူမျိုးရဲ့အနာဂတ်မျှော်လင့်ချက်မှာတနစ်ပြည့်တဲ့အထိဘာမှမတိုးတက်ပါဘူးမြန်မာအစိုးရကပြန်လည်ခံရေးစ조사မှုကနိုင်ငံတကာဖိအားကိုရောကြစေရေးတသက်ပါအခုချိန်ကြီးရိုဟင်ဂျာလူမျိုးလို့မခေါ်စေချင်ပါဘူးပြည်ရင်းရိုဟင်ဂျာဒုက္ခသည်တွေစစ်တွေမျိုးကိုမူရင်းနေရာရက်တို့အခြေချနေထိုင်ရဲ့လုံမပေးပါဘူဒီရာမောင်တော်မျိုးနယ်တွင်ကြာရှိနေသောရိုဟင်ဂျာတွေကိုလည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီလုပ်ပေးနိုင်မှုအစိုးရကအခွင့်အလမ်းမပေးတဲ့အပြင်ခရီးသွားလာခွင့်ပညာသင်ခွင့်အလုပ်လုပ်ခွင့်ငါးဖမ်းခြင်းထိန်းချုပ်ခြင်းပိတ်ထားစေပါနောက်တစ်နှစ်ပြည့်တဲ့အထိပုံမှန်144နဲ့သွာလာလှုပ်ရှားမှုကန့်သတ်ထားစေပါဘာမှလှုပ်ရှားလို့မရတဲ့အခြေအနေပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိစ္စဟာအဝေးကြီးပါလို့သုံးသပ်ယူဆမိပါတယ် VOE ရဲ့တဲ့
ဟုတ်ကဲ့ဒါတော့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံကြီးကျွန်တော်တို့ပြုပို့ထားတဲ့စာစာမှာနောက်သူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ရှီးရီးယားရဲ့နောက်ခံသမိုင်းကြောင်းတွေရှိခဲ့ဘူးပါတယ်လက်တလောကိစ္စတွေကြောင့်တော့နိုင်ငံတကာကအာရုံစိုက်လာကြတာပါတစ်ဖက်နိုင်ငံစခန်းတွေမှာနေရတဲ့ဒုက္ခကလည်းမသေးလာပါဘူးတနာစရာအခြေအနေလို့ထင်မိပါတယ်နှစ်ဖက်နိုင်ငံတွေကလည်းပြန်လက်ခံရေးသဘောတူထားပြီးသားပါလူတွေစိတ်ဆက်တာလက်ခံရေးစခန်းတွေဆောက်လုပ်တာအတော်ကြီးရောက်နေပါပြီဒေါက်တာရောတော့ပါလက်ခံမှုဆိုတာမဖြစ်နိုင်ဘူးလို့ထင်ပါတယ်ပြန်လာမဲ့သူတွေကစီရီးယားနဲ့ဂုံတက်ကရှိရှိပြန်လာကြရင်နိုင်ငံတကာကညှော်မှန်းတယ်လို့ဖြစ်လာမှာပါလက်ခံတွေကလည်းလူထုမှုစာနာမှုတွေနဲ့ကျေစုနေပါပြီပြန်လာဖို့ပဲလိုပါတော့တယ်နိုင်ငံကဖွဲ့စည်းရေးအနေနဲ့အပြစ်တင်အငင်းပွားစရာတွေမပြောပဲအပြစ်သဘောနဲ့မြင်ပေးကြပြောပေးကြပါကူညီပေးကြပါလို့အကြံပေးချင်ပါတယ်မေတ္တာကြီးကအားသာရဖြစ်နိုင်ပါစေဆိုပြီးသူကရေးပါတယ်ဆိုတော့ဘလို့ပဲဖြစ်ပေါ့လေဒီထွက်သွားတဲ့သူတွေအားလုံးကတော့ဟိုတစ်ဖက်နိုင်ငံဥပဒေနဲ့ဝင်လာတဲ့သူတွေမဖြစ်နိုင်ဘူးထင်ပါတယ်ဆိုတော့ဘက်ကလည်းဒါဟုတ်ဒီချက်ကိုလက်ခံထားရဆိုတော့စောစောဆရာဦးစီသူအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေနဲ့ဝင်လာတဲ့သူတွေကြီးရဲဆိုလဲငကိုရဲအစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့တင်းတင်းကျပ်နေနိုင်ရေးကိုပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဆရာဦးပေတန်းကိုကျွန်တော်အစီအစဉ်လဲအဆုံးသတ်ဖို့အချိန်အသိမကျန်တော့ဘူးနှစ်ဖက်တိုင်းဝိုင်းအနေနဲ့ပြန်လဲတင်းတင်းကျပ်မှာဒီကကျွန်တော်တို့ဘာလို့လုပ်တင်နိုင်ရရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒီတာကတော့ဒီပုဂ္ဂိုလ်တွေပေါ်မှာနော်အရင်လုံးကလည်းပဲအတူတူကနေထိုင်ရေးပုံမှန်ပြဿနာတွေမရှိခဲ့ပါဘူး။ကျွန်တော်တို့ရခိုင်တိုင်းဒေသကြီးဒေသခံတွေဆက်ကပြဿနာကိုစတင်နေဆိုတာတမိုင်းမှာမရှိခဲ့ပါဘူး။ဒါတော့အခုလည်းပဲဒီအာစာချမ်းဖက်ရှိရချင်းကအဓိကအာစာချမ်းဖက်ဆိုတာလည်းပြည်ထောင်လက်နက်ကန်တပ်ဖွဲ့နေနဲ့တတိယတမိုင်းဒီတိုင်းဒေသလက်နက်ကန်ဖွဲ့တွေရှိတာမဟုတ်ပါဘူး။အဲဒီရွာထဲမှာပဲဒီဘာသာရေးအစွမ်းရောက်တွေကမြောက်တင်ပြီးတော့မချင်းချောက်ပြီးတော့အဲဒီပုံနဲ့ချင်းနဲ့ရွာခံတွေကဝင်တိုက်တဲ့ကမှာစကန်း30ကိုဝင်တိုက်တဲ့ကမှာဒီသမ္မတကပြန်ပြီးတော့မင်းရှင်းနေတဲ့အခါဒီပူပေါင်းပါဝင်ရဲ့ဒီတော့တမင်းတစ်ချင်းပါအဲလိုထွက်ပြေးသွားကြတာပဲဖြစ်ပါတယ်ဒါအစားအသောက်ဖက်မှုနဲ့ချင်းချောက်မှုလည်းပါမှာပေါ့ဒါကျွန်တော်တို့ကဒီလိုအရှင်မျိုးမှာဒီသက်ခံကဒီလိုအရင်ကအဲဒီအကျံဖက်မှုဖြစ်ခင်လည်းအများကြီးဒီသက်ခံကအသက်ခံရတာရှိရဲ့ဒါကအနာရီဖြစ်တာရှိရဲ့အဲလိုဒီလိုအမှုရှင်ရှင်နေတဲ့ကျန်ကြမျိုးတို့အားဆိုးဒီထိခိုက်နေကြပါတယ်ဒီလိုနဲ့ပြန်ပြီးနေထိုင်ဖို့ဆိုတာလဲအရှင်မျိုးအပြင်းမှာတော့ဘယ်လိုမှယဉ်ကျေးဆိတ်ရမှုကြီးဖြစ်လာမှာမဟုတ်ပါဘူးဒါမဲ့ကျွန်တော်ကဒီပြည့်ပြည့်ပြည့်ရဲ့နော်ကျော်ပြီးတော့အပြောင်းအလဲစိုးမှုကြီးကိုနိုင်ငံတော်ကဟာလာစ အဲ့ဒီအဖွဲ့အစည်းနဲ့လှုပ်ဆောင်ပေးပြီးတော့ဒီလိုကိုဥပဒေနဲ့အညီအဲ့ကျွန်တော်တို့ကဒီလိုလုံးဝလက်မခံဘူးလို့မပြောပါဘူးကျွန်တော်တို့ပေါင်းထုတ်ခဲ့တာလည်းမဟုတ်ပါဘူးဒီလိုလုံးရတဲ့ဒီလိုအဲ့အတောင်းကံပေါ်ရတာဖြစ်ပါတယ်။အဲဒီလူတွေလက်ခံမယ်လို့လည်းနိုင်ငံတော်ကပြောပြီးပြီ။ဒါပေမဲ့အရန်တော်ရောလက်မခံဘူး။အရင်စလိုလက်မခံဘူး။အဲဒီလူတွေကနည်းနည်းချင်းချင်းနဲ့အရန်နိုင်ငံတော်ရဲ့ဥပဒေနဲ့အညီလက်ခံမှာဖြစ်ခဲ့တယ်နဲ့ဒီလူတွေကပြမချုံကတော့ဒီလုံငန်းစီမှာအာစီစီစီနဲ့ပါဝင်ဖို့ပြောရတယ်။နိုင်ငံတော်ကရှိအားကိုပဲကျွန်တော်တို့ကဒီစိတ်ကြီးလုံနေနေစီနဲ့ကျွန်တော်တို့အနေနဲ့ခုနကလိုနောက်ပိုင်းမှာအိုးရတဲ့မှာဖြစ်လာနိုင်ကြတယ်အကြောင်းရှိပါတယ်။ဒါအစံပြတမလေးပါတလား။ဒါကနိုင်ငံသားဖြစ်ရလား။အဲ့ဒါကိုစီစီဖို့အောင်လို့ကျွန်တော်အရှိရမယ်။ဒီတော့မှအဲ့ဒီနေရာမှာအကျိုးရခိုင်တိုင်းသားတွေရဲ့အပြည့်အဝလုံရှင်ဒီလိုတွေလုံရှင
်
အကုန်လုံးကိုနိုင်ငံကတာဝန်ယူပေးနိုင်တယ်ဆိုတော့ဒီကတည်းကအဖြစ်ဖြစ်ပြင်ရင်အရှာပါမယ်လို့ကျွန်တော်ကယူဆပါတယ်
။ Okay ပါဝင်ဆွေးနွေးပေးတဲ့ဒီလိုတော့ကိုယ်စားဦးပေးဆိုင်ဒင်းစားဆရာဦးစီတို့အမြင်ကိုယ်ပါဝင်ဆွေးနွေးရတဲ့စာရေးသားပြဖို့တွေနဲ့တောတာရှင်တွေအားလုံးကိုသူပဲကျေးဇူးတင်ပါတယ်ခင်ဗျာ။